မြန်မာနိုင်ငံမှာဘိန်းဆိုင်ပြုံးမှုတိုက်ဖျက်ရေးကြိုးပမ်းမှုမှာအောင်မြင်မှုတွေရရှိတယ်လို့အစိုးရကပြောဆိုနေပေမဲ့လို့ဒီကနေ့နေပြည်တော်မှာထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂမူရစ်ဆေးနဲ့ရာဇဝတ်မှုနှိမ်နင်းရေးဌာန UNODC ရဲ့အရှေ့တောင်အာရှဆိုင်ရာဘိန်းဆိုင်ပြုံးမှုနှစ်ပတ်လည်အစီရင်ခံစာမှာတော့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေကစုစုပေါင်းဘိန်းဆိုင်ပြုံးမှုဟာ2012ခုနှစ်အတွင်း19ရာခိုင်နှုန်းနီးပါးတိုးလာခဲ့တယ်လို့ဖော်ပြထားပါတယ်အခုလို6နှစ်ဆက်တိုက်ဘိန်းဆိုင်ပြုံးမှုနှုန်းတိုးလာတဲ့ပြဿနာကိုတားဆီးဖို့ရာဘလို့အခက်ခဲတွေရှိနေပါသလဲဘန်ကောက်ဒီ VOA ရုံးခွက်ကနေမဆုမြတ်မောင်ကဆက်ပြီးပြောပြပေးပါရှင
်ကောင်းပါပြီမြန်မာဆိုရမူရစေဝတိုက်ဖြတ်ရေးနဲ့ UNODC တို့ပူးပေါင်းစစ်တမ်းကောက်ပြီးတော့ UNODC ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာအာဖဂန်နစ္စတန်နိုင်ငံပြီးရင်ကမ္ဘာမှာဘိန်းဆိုင်ပြုံးမှုဒုတိယအများဆုံးနိုင်ငံဟာမြန်မာနိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်ရှမ်းပြည်နယ်တောင်ပိုင်းအရှေ့ပိုင်းနဲ့မြောက်ပိုင်းတွေအပြင်ကချင်ပြည်နယ်တွေမှာဘိန်းဆိုင်ပြိုးမှုပိုပြီးတော့တိုးလာတာကိုကိန်းဂဏန်းတွေနဲ့ပြထားပါတယ်။2011ခုနှစ်ကထက်စာရင်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမှုပမာဏ18ရာခိုင်နှုန်းတိုးလာတယ်လို့အရှေ့အာရှနဲ့ Pacific ဆိုင်ရာ UNODC တာဝန်ရှိသူ Gary Lewis က VOA မြန်မာပိုင်းကိုပြောပါတယ်
We estimate that about 51,000 hectares were put under cultivation, which represents a 17% increase on the preceding year. However, we also note that 23,000 hectares
သူပြောသွားတာကဘိန်းဆိုင်ပြိုးမှုပမာဏဟာခန့်မှန်းခြေဟက်တာ 9,100 ရှိပါတယ်တဲ့။ဧကနဲ့ဆိုရင်တော့ဧကပေါင်း 32,000 ကျော်ရှိပါတယ်။ဒီပမာဏဟာအရင်တစ်နှစ်ထက်ကို18ရာခိုင်နှုန်းများလာတာဖြစ်ပါတယ်။ဒါပေမဲ့ဘိန်းဆိုင်ဟက်တာ 23,000 လောက်မှာအတိုင်းအတာတချို့အထိစိုက်ပျိုးမှုပပျောက်သွားအောင်မြန်မာအစိုးရလုပ်ခဲ့တာတွေလည်းရှိပါတယ်လို့ပြောသွားတာဖြစ်ပါတယ်။UNODC အစီရင်ခံစာအရရှမ်းပြည်တောင်ပိုင်းမှာလက်ရှိဘိန်းဆိုင်ပြိုးမှုဟာတနိုင်ငံလုံးဘိန်းဆိုင်ပြိုးမှုရဲ့90ရာခိုင်နှုန်းအထိဖြစ်နေပါတယ်။ဒါဟာဘာကြောင့်မလဲ။ရှမ်းပြည်ဘက်ကဘိန်းဆိုင်ပြိုးမှုအခြေအနေတွေကိုအနီးကပ်လေ့လာထားတဲ့ရှမ်းတန်တော်စင်သတင်းအက်ဒီတာဦးခွန်ဆိုင်ကအခုလိုရှင်းပြပါတယ်
။ရှမ်းပြည်တောင်ပိုင်းမှာအများဆုံးဖြစ်တာကနံပါတ်1ကတရုတ်ပြည်နဲ့တူတာကိုဝေးတယ်ဗျာ။နော်။တရုတ်ကအရင်ရှမ်းပြည်မြောက်ပိုင်းမှာသူတို့ကစိုက်ခွင့်မသိမပေးခြင်းဘူး။အဲတို့တော်တော်ကြီးကိုကျူပန်းထားတာရှိတယ်။နံပါတ်1ကပါလဲဆိုတော့ချမ်းမြေမြောက်ပိုင်းမှာဆိုလို့ရှိရင်စိုက်ပွဲတွေကပုံပြမှာကျမ်းအဲ့ဒီအကြောင်းတွေတင်မကဘူး။ပြီးကြတဲ့နှစ်တွေကချမ်းပြည်မြောက်ပိုင်းဘက်မှာဘင်းပပျောက်ကြီးကိုတို့အကြီးကျယ်လုပ်ခဲ့တဲ့အခါကျတော့ဘင်းစိုက်ပျိုးကြီးကတောင်ပိုင်းနဲ့အရှေ့ပိုင်းကိုသူကပိုစိုက်လာကြတာပေါ့။တောင်ပိုင်းနဲ့အရှေ့ပိုင်းမှာမစိုက်တဲ့မြို့နယ်ဆိုတော့မင်္ဂလာမြို့နယ်ပဲရှိတယ်။ကျန်တဲ့မြို့နယ်တွေအကုန်လုံးကစိုက်တယ်
။ UNODC ကတော့ဘိန်းဆိုင်ပြိုးမှုပပျောက်ဖို့မြန်မာအစိုးရရဲ့အားထုတ်ဆောင်ရွက်မှုတွေရှိနေပေမဲ့ဘိန်းဆိုင်ပြိုးနေကြသူတွေအတွက်တခြားနည်းလမ်းနဲ့ဝင်ငွေရအောင်လုပ်ပြီးတော့စားဝတ်နေရေးပြည်လည်အောင်လုပ်ဖို့လိုအပ်တယ်ဆိုတာကိုထောက်ပြထားပါတယ်။မြန်မာနိုင်ငံမှာ2014ခုနှစ်မတိုင်ခင်ဘိန်းဆိုင်ပြိုးမှုပပျောက်ရေးအတွက်ဆိုပြီးတော့1999ခုနှစ်က15နှစ်စီမံကိန်းအဖြစ်နဲ့သတ်မှတ်ထားတာရှိပါတယ်။ဒီကြားကနေ2009ခုနှစ်ကစပြီးတော့6နှစ်ဆက်တိုက်ဘိန်းဆိုင်ပြိုးမှုတိုးလာတာကိုကြည့်ရင်အစိုးရရဲ့ဆောင်ရွက်မှုကမထီရောက်ဘူးလို့ပြောရမှာပါလား
။ပြီးခဲ့တဲ့အောက်တိုဘာလ5ရက်နေ့တုန်းကဒုဗိုလ်ချုပ်ကြီးကိုကိုကနေပြီးတော့မှမူရစ်သေးဝါပပျောက်ကြီးအရှိန်ကိုဆက်လက်ပြီးတော့မှတိုးမြင့်လှုပ်ဆောင်သွားနိုင်ဖို့ဆိုပြီး2019ထိတိုးမြင့်လိုက်ပါတယ်ဆိုပြီးမှသူကြေညာတော့ကျွန်တော်တို့တွေ့ရပါတယ်။ကျွန်တော်တို့စဉ်းစားလို့ရတာကဘာလဲဆိုတော့2014ခုနှစ်မှာဘိန်းပပျောက်ကြီးကိုတကယ်လုပ်မယ်ဆိုလို့ရှိရင်တကယ်လုပ်လို့ရတယ်။ဝါတို့ကိုကန်တို့မှလုပ်ခဲ့တယ်လို့ပဲ။အမိန်တခါတည်းတစ်ချက်လို့ထုတ်ပြီးတော့မှလုံးဝမဆိုင်ရဆိုရင်သူကလုပ်နိုင်တာပဲ။လုပ်နိုင်တော့လည်းပဲဒီဥစ္စာဟာ sustainable မဖြစ်နိုင်ဘူး။ကျွန်တော်ညံဒီရေရှည်မသွားနိုင်ဘူး။အလူထုကိုသူတို့အစားထိုးတဲ့မွေးဝမ်းကြောင်းမှုမပေးနိုင်မယ်နဲ့ဒီလိုလုပ်သွားမယ်ဆိုလို့ရှိရင်ဘိန်းနဲ့မှရေရှည်မသွားနိုင်ဘူးဆိုတော့သူတို့နားလေပုံရတယ်ပေါ့နော
်မြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးထုတ်လုပ်မှုတိတိတသာတိုးလာတဲ့အပြင်မက်သက်ဖက်တမင်းအပါအဝင်တခြားမှုရဲ့ဆေးဝါးတွေတရားမဝင်ကူတန်းရောင်းချမှုတိတိတသာတိုးလာတာဟာဒေတာရဲလူသားတွေရဲ့လုံခြုံရေးကိုချိမ့်ချောက်နေတာဖြစ်တယ်လို့ Gary Lewis ကပြောပါတယ်မြန်မာနိုင်ငံမှာလက်နက်ကင်အဖွဲ့တွေရှိနေတဲ့ပြဿနာကိုမရှင်းသေး၍မှုရဲ့ဆေးဝါးပြဿနာကိုဖြေရှင်းနိုင်ဖို့မလွယ်ကူဘူးလို့ရှမ်းတန်တော်စင်သတင်းအက်ဒီတာဦးခွန်ဆိုင်ကတော့မြင်ပါတယ်
မူရစ်သေးဝါနဲ့မပတ်သက်တဲ့လက်နဲ့ကင်အဖွဲ့ဆိုတော့တဖွဲ့မှမရှိဘူး။အဲဒီတော့ဒီပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်မင်းကပဲမူရစ်သေးဝါကိုရပ်တန့်လိုက်ငါတော့မရပ်ဘူးဆိုတဲ့ပုံစံမျိုးနဲ့လုပ်လို့မရဘူး။အားလုံးသဘောတူညီနိုင်တဲ့နိုင်ငံကြီးသဘောတူညီချက်ကိုရအောင်။နိုင်ငံကြီးသဘောတူညီရလို့မင်းနဲ့ငါလည်းရန်သူမဖြစ်တော့ဘူးပေါ့ဗျာ။မင်းနဲ့ငါနဲ့ရန်သူမဖြစ်တော့ဘူးဆိုတော့တိုက်စရာလည်းမလိုတော့တိုက်စရာမလိုတော့ဘူးဆိုတော့အင်အားတွေစုဆောင်းစရာလည်းမလိုတော့ဘူး။အဲ့ဒီခါကျလို့ရှိရင် မူရီစေဝါထုတ်လုပ်ဖို့ဆိုတာလည်းမလိုတော့ဘူးပေါ့အဲ့လိုမျိုးဖြစ်လာမှာပေါ့
အရှိတောင်အာရှဒေသဆိုင်ရာဘိန်းဆိုင်ပြိုးမှုအစီရင်ခံစာထုတ်ပြန်တဲ့ကုလသမဂ္ဂမူရီစေနဲ့ရာဇဝတ်မှုနှိမ်နင်းရေးဌာန UNODC ကလည်းတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးအတွက်တည်တာတဲ့ရင်းနှီးမှုတွေလှုပ်ဖို့လိုအပ်တယ်လို့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလှုပ်မှတာဘိန်းဆိုင်ပြိုးမှုရေရှည်ချဆင်းမှဖြစ်တယ်လို့ပြောပါတယ်။ရှမ်းပြည်နယ်၊ကချင်ပြည်နယ်တွေမှာကွင်းစင်စစ်တမ်းကောက်ခံမှုအရာရောဝေးလံတဲ့ဒေသတွေအပေါ်ဂျိုလူနဲ့လေးလာမှုအရာပါအခြေခံပြီးတော့ဘိန်းဆိုင်ပြိုးမှုဆိုင်ရာစစ်တမ်းကိုကောက်ခံခဲ့တာဖြစ်ပါတယ်။ဒီနှစ်ထူးခြားတာကတော့မြန်မာနဲ့လာအိုစ်နှစ်နိုင်ငံကိုအဓိကအာရုံစိုက်ထားတဲ့ဒီအစီရင်ခံစာကိုနေပြည်တော်မှထုတ်ပြန်ခဲ့တာဖြစ်ပြီးတော့အစီရင်ခံစာထုတ်ပြန်ပွဲကိုပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတွေလည်းတက်ရောက်တယ်လို့သိရပါတယ်ရှင်။